အချမ်းဖက်သမားအဖြစ်ဆွဆွဲခံထားရတဲ့အစွန်းရောက်မွတ်စလင်တရားဟောဆရာအဘူဟမ်ဇာအယ်မာဆူရီနဲ့အတူနောက်ထပ်အချမ်းဖက်သမားအဖြစ်တန်လျာရှိသူ၄ယောက်တို့ဟာမနေ့ကစနေနေ့ကဗြိတိန်နိုင်ငံကနေအမေရိကန်ပြည်တော်စုကိုရောက်ရှိလာပြီးတော့နိုင်ပိုင်းအတွင်းမှာပဲအမေရိကန်တရားရုံးတွေမှာဆွဲချက်တွေနဲ့ရင်ဆိုင်ကြကြရပါတယ်။သူတို့ကိုဗြိတိန်နိုင်ငံကနေအမေရိကန်နိုင်ငံကိုမပို့ဖို့နှစ်ပေါင်းများစွာတရားရင်ဆိုင်ခဲ့ကြပေမဲ့အဘူဟမ်ဇာရဲ့နောက်ဆုံးအယူခံကိုဗြိတိန်ဗဟိုတရားရုံးကတောက်ကြနေမှာပယ်ချခဲ့ပြီးတော့သူဟာအမှုရင်ဆိုင်ဖို့အမေရိကန်ပြည်တော်စုကိုတွားနိုင်လောက်တဲ့ကျမ်းမာရေးအခြေအနေရှိတယ်လို့ဆုံးဖြတ်ခဲ့ပါတယ်။စနေနေ့ကနယူးယောက်မြို့ပြည်တော်စုတရားရုံးမှာသူ့ကိုဆွဲဆိုထားတဲ့အမှုတွေကိုသူ့ကိုအသိပေးခဲ့ပါတယ်။သူ့ကိုဆွဲထားတဲ့ဆွဲချက်တွေထဲမှာအမေရိကန်အနောက်ပိုင်းကအော်ရီဂွန်ပြည်နယ်မှာအကြမ်းဖက်လေ့ကျင့်စခန်းတစ်ခုထူထောင်မှုကြိုးစားမှုအာဖဂန်နစ္စတန်မှာဂျီဟတ်ခေါ်ဘာသာရေးစစ်ပွဲဖြစ်ပွားအောင်လှုပ်ဆောင်မှု1998ခုနှစ်ကယီမင်နိုင်ငံမှာအနောက်နိုင်ငံတွေကကမ္ဘာလှည့်ခရီးသည်16ဦးကိုဒဇဂန်တွေအဖြစ်အကြမ်းဖက်သမားတွေကဖမ်းဆီးရမှာပါဝင်ကူညီခဲ့မှုနဲ့အဲ့ဒီအထက်ကဒဇဂန်၄ဦးသေဆုံးခဲ့ရမှုတွေပါဝင်ပါတယ်။နယူးယောက်မြို့ပြည်တော်စုတရားရုံးမှာပဲ1998ခုနှစ်ကလူတွေယာနဲ့ချီပြီးသေဆုံးခဲ့ရတဲ့ကင်ညာနဲ့တန်ဇန်းနီးယားနိုင်ငံတွေကအမေရိကန်တန်ယုံတွေကိုအသေးခံဘုံခွဲတိုက်ခိုက်မှုတွေမှာပါဝင်သူအဖြစ်ဆွဆွဲခံထားရတဲ့အဗ်ဒူလ်ဘာရီနဲ့ခါလစ်အယ်ဖော်ဝတ်တူကသူတို့ပေါ်ဆွဲဆိုချက်တွေကိုညှင့်ပယ်ထားကြပါတယ်။ Connecticut ပြည်နယ် New Haven မြို့ကတရားရုံးမှာဆွဲချက်တင်ခံထားတဲ့ Baba Ahmed နဲ့ Syed Tola Alsan တို့ကလည်းသူတို့ပေါ်ဆွဲဆိုထားတဲ့သူတို့တည်တောင်းထားတဲ့ Internet website တွေကတဆင့်အကြမ်းဖက်သမားတွေကိုအားပေးကူညီနေမှုငွေတပ်သားစ်တွေနဲ့ပစ္စည်းတွေစုဆောင်းပံ့ပိုးကူညီမှုတွေကိုလည်းသူတို့ကညှင့်ပယ်ကြပါတယ်ခင်ဗျာ။